American နိုင်ငံသားတွေဖြစ်တဲ့ Frontier မြန်မာသတင်းဌာန Editor Daniel Fenston နဲ့ကမာရွတ်မီဒီယာကကိုနေတန်မောင်တို့ကိုစစ်ကောင်စီကအခုထိဆက်ဖမ်းဆီးထားတာအတွက်စိုးရိမ်ကြောင်းနဲ့သူတို့ကိုအ мян ပြန်ပြီးလှုပ်ပေးဖို့ထပ်မံတောင်းဆိုလိုက်ကြောင်း American နိုင်ငံရဲ့ဌာနပြောခွင့်ရ Net Press ကကြေညာပြီးနေသတင်းစာရှင်းလင်းပွဲမှာပြောပါတယ်
We are deeply concerned over the detention of U.S. citizens Daniel Fenster and Nathan Maung, both of whom were working as journalists in Burma. We've pressed the military regime to release them.
မြန်မာနိုင်ငံမှာသတင်းသမားတွေဖြစ်လှုပ်လှုပ်ကိုင်းနေတဲ့ American နိုင်ငံသား Daniel Fenster နဲ့ Nathan Maung တို့နှစ်ဦးအဖမ်းခံရတာနဲ့ပတ်သက်ပြီးကျွန်တော်တို့အထူးစိုးရိမ်ပါတယ်။သူတို့နှစ်ဦးစလုံးကိုအ мян ဆုံးပြန်လွှတ်ပေးရတဲ့အတွက်စစ်အာဏာပိုင်တွေကိုတိုက်တွန်းခဲ့တယ်လို့သူတို့မိသားစုတွေစီသူတို့ပြန်မရောက်မချင်းဆက်ပြီးတွန်းအားပေးနေမှာဖြစ်ကြောင်းပြောသွားတာပါ။သတင်းလက်လက်ခွင့်ဟာတာယာဝပြောပြီးခိုင်ခိုင်မာမာနဲ့လက်လက်မှုရှိတဲ့လူမှုအတိုင်းဝိုင်းတိဆောက်ရေးအတွက်တိတ်ကိုအရေးပါပေမဲ့စစ်တပ်ကမကြာခင်ရက်ပိုင်းတွေအတွင်းမြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေလွတ်လပ်စွာဆွေးနွေးခွင့်တွေကိုထိန်းချုပ်ဖို့အတွက်စူးစမ်းနေတာတွေ့ရတယ်လို့လည်းပြောပါတယ်။ဒါဟာမြန်မာလူထုကိုထိန်းချုပ်နိုင်မှုစူးစမ်းတာဖြစ်တဲ့အတွက်မြန်မာနိုင်ငံတွင်အဖမ်းခံရတဲ့တရင်တောက်တွေကိုပြန်ပြီးလွှတ်ပေးဖို့အမေရိကန်ကဆက်ပြီးဖိအားပေးနေမှာဖြစ်ကြောင်းလည်းပြောပါတယ်။ရန်ကုန်ကောင်စစ်ရုံးကမေလ24ရက်နေ့မှာကိုနေတန်မောင်ကိုတွေ့ခဲ့ရပေမဲ့ Frontier မြန်မာတရင်အယ်ဒီတာ Daniel Fenston နဲ့တော့အခုထိတွေ့ခွင့်မရသေးဘူးလို့လည်းပြောပါတယ်။အမေရိကန်နိုင်ငံသားတရင်တောက်နှစ်ဦးပြန်မြန်မာနိုင်ငံတွင်အဖမ်းခံရတဲ့တရင်သမားအလုံးလွတ်မြောက်ရေးအတွက်အမေရိကန်ကကြိုးပမ်းသွားမှာဖြစ်ကြောင်းလည်း Net Press ကပြောပါတယ်။အာဆီယံနိုင်ငံတွေကိုခီးလည်နေတဲ့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမန်ကလည်းသူတို့နှစ်ဦးကိုချက်ချင်းပြန်ပြီးလွှတ်ပေးဖို့အတွက်ဘန်ကောက်မြို့ကိုရောက်ဆင်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်။